မြန်မာစစ်တပ်အနေနဲ့ကလင်းငယ်ရာချီပါဝင်ရဲသားတွေကိုစစ်ပွဲနဲ့အဓမ္မခိုင်းစေနေတယ်လို့အမေရိကန်ထုတ်ပြန်ခဲ့တာကိုရန်ကုန်အမေရိကန်သံရုံးကပြန်ဖော်ပြလိုက်ပါတယ်။အမေရိကန်လူထုမှဝန်ကြီးဌာနရဲ့ပြည်ခေတ်လအစည်းအဝေးခန်းစာထုတ်ပြန်ချက်ကိုအမေရိကန်သံရုံး Twitter လူမှုကွန်ရက်မှာဒီနေ့တင်လိုက်ပြီးကလင်းငယ်900ထက်မနည်းကိုစစ်တိုက်တာမဟုတ်တဲ့ပေါ်တာပဲခိုင်းတာအပါဝင်အတင်းခိုင်းတာတွေဆက်လုပ်နေတယ်လို့ဆိုလိုက်ပါတယ်။စက်တင်ဘာလကထုတ်တဲ့ဒီလူထုမှဝန်ကြီးဌာနနှစ်စဉ်အစည်းအဝေးခန်းစာထဲမှာမြန်မာပါဝင်နိုင်ငံပေါင်း132နိုင်ငံကကလင်းငယ်တွေကိုအခုလိုအလုပ်ခိုင်းစေမှုအခြေအနေတွေကိုမိမောင်းထိုးပြခဲ့ပါတယ်။ကလင်းငယ်တွေကိုအစိုးဆုံးခိုင်းစေမှုဆိုင်ရာတွေ့ရှိချက်လို့ကောင်းစဉ်တက်ထားတဲ့ဒီအစီရင်ခံစာထဲမှာပဲမြန်မာစစ်တပ်အနေနဲ့ကလေးတွေကိုပေါ်တာသုံးတာဖြင့်အဝိရှောတန်ရှင်ချက်ပြုတ်စိုက်ပျိုးခိုင်းတာတွေလည်းလုပ်နေတယ်လို့ဖော်ပြခဲ့ပါတယ်။ဒီအစီရင်ခံစာထဲမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့မြန်မာစီးပွားအကြံပေးလုပ်ငန်းပါစီးပွားလုပ်ခွင့်မသားတဲ့အခြေအနေတွေကိုပါထက်သွင်းဖော်ပြထားတယ်လို့လည်းအမေရိကန်လူထုမှဒူလက်ထဝန်ကြီးတရားမိုင်းလေးကပြောထားပါတယ်။